ဟုတ်ကဲ့ကိုအောင်တင်ခင်ဗျာဒီအဖွဲ့တွေစူပေါင်းတောင်းဆိုတဲ့အထက်မှာဒီမြန်မာနိုင်ငံက crimes against humanity ဒီလူသားမဆန်တဲ့ယာဇဝတ်မှုကျူးလွန်တာတွေကိုရပ်တောက်အောင်ဒီတိုက်တွန်းပေးဖို့ဆိုပြီးတောင်းဆိုထားတာတွေ့ရပါတယ်။ဘာကြောင့်ဒီအချက်ကိုအဓိကတောင်းဆိုရတာပါလဲခင်ဗျာ
။ဦးသိန်းစင်စိုးရအနေနဲ့ဒီတီမမှာပေါ့နော်အပြောင်းလဲတချို့ဆက်လုပ်တာတော့တွေ့ရတယ်။စိတ်ချတဲ့အပြောင်းလဲတွေတော့မဟုတ်သေးပါဘူး။အခုကျင်ဒီအကျဉ်းသားတချို့ကလှုပ်ပြီးတော့ကျန်တဲ့အကျဉ်းသားရပါမျိုးစားတို့ကဆက်ပြီးတော့အကျဉ်းချတာအစိုးဆုံးကတော့မြန်မာစစ်တပ်ရဲ့ဒီအကြမ်းဖက်မှုတွေပေါ်မှာဦးသိန်းစင်စိုးရတစုံတရာထိန်းချုပ်နိုင်စွမ်းမရှိတာကိုတွေ့ရတယ်အခုဆိုလို့ရှိရင်တိုင်းရင်းသားနဲ့တကန်အဖွဲ့စည်းတွေကိုတီးကြလိုက်တွေ့ဆွေးနွေးနေတာရှိတယ်ဆိုတော့လေအဲ့ဒီဆွေးနွေးပွဲတွေကတစုံတရာအဖြေရလာမထွက်တဲ့အပြင်အခုကချင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ဒီမြန်မာစစ်အုပ်စုရဲ့ဒီစစ်စင်ရေးတွေကပုံပြီးတော့ကြီးမားကျယ်ပြန့်လာတယ်တကယ်တကယ်ကြတော့ဒီ KIA ဆိုရဲ့ဒီကချင်တိုင်းသားလက်နက်ကန်အဖွဲ့ကိုတိုက်တာတဲ့ဒီဒေသခံပြည်သူတွေပေါ်မှာဥတီချက်ထားပြီးတော့အညှိုးတကြီးနဲ့တိုက်နေတာတွေ့ရတယ်။ဒီအမျိုးတွေဖြက်စီးတဲ့ရွာတွေဖြက်စီးတဲ့အမျိုးသမီးတွေကိုမတင်းကျင်တယ်။အဲဒါမှလိုအပ်ပေးခိုင်းစီတယ်။အဲနောက်တစ်ခါဒီလူတွေကိုမောင်းထုတ်တယ်တတ်တယ်စသဖြင့်ပေါ့နော်။အဲလိုမျိုးပမာစစ်တပ်ရဲ့အကြမ်းဖက်မှုတွေကဒီကချင်ပြည်နယ်ထဲမှာတော်တော်ကြီးမမဖြစ်နေတယ်ဗျ။ရှိနေတဲ့အခါကျတော့ဒီလိုအချိန်မျိုးမှာဟုတ်ကျွန်တော်တို့အမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်ကမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စီတို့နဲ့တွေ့တဲ့အခါမှာကျွန်တော်တို့ကသူ့ကိုပန်ကြားတာကတော့ပြည်ရင်းစစ်ကိုအမြဲဆုံးရက်ဆဲဖို့ဗမာစစ်အုပ်စုရဲ့ဒီမတရားသဖြင့်တိုင်းရင်းသားလူထုပေါ်မှာအနိုင်ကျင့်နေတဲ့ကျမ်းဖက်မှုတွေကိုအမြဲဆုံးရက်ဆိုင်မှုတောင်းဆိုပါပေါ့နော်မြန်မာအစိုးရကလည်းကဒီအကျမ်းဖက်မှုတွေကိုရက်ဆိုင်မှုပြက်ကွက်မယ်ဆိုလို့ရှိရင်တော့နိုင်ငံတကာအစိုးရတွေမှာဒီအကြမ်းဖက်မှုတွေကိုနိုင်ငံတကာဥပဒေနဲ့ညီရဆိုင်အောင်လုပ်ဖို့တာဝန်ရှိလာပြီဆိုတော့တတိပြုဖို့ကျွန်တော်တို့ကပူးတွဲတောင်းဆိုကြတာပါ
ဟုတ်ကဲ့ဒီနောက်မေးခွန်းတစ်ခုအနေနဲ့မေးလို့တာကအခုလိုကာလပေါ့လေဆိုတော့မြန်မာပြည်ထဲမှာအပြောင်းလဲတွေဖြစ်နေတဲ့ဆိုပေမဲ့လည်းခုနနိုင်ငံရေးအကျဉ်းသားတွေအကုန်မလွတ်သေးဘူးနောက်ပြည်တွင်းစစ်လည်းအခုအထက်ထိဆက်ဖြစ်နေသေးတယ်ဒီလိုအခြေအနေမှာဒီအမေရိကန်နိုင်ငံသားဝန်ကြီးတယောက်အနေနဲ့မြန်မာပြည်ကိုသွားတယ်ဆိုတဲ့ကိစ္စအပေါ်မှာရောဒီအဖွဲ့အစည်းတွေဒီလူပုဂ္ဂိုလ်တွေကဘလို့သဘောထားအမြင်မျိုးရှိကြပါလဲ
ကျွန်တော်တို့ကထောက်ခံပါတယ်ဒီသွားတာတိချက်ကသေချာပေါင်းကျွန်တော်တို့နားလည်တာဒါအခုလို့သွားတာမြန်မာစစ်အစိုးရကိုဂုံပြုတ်ဖို့ချီချီဖို့သွားတာမဟုတ်ဘူးဗျမြန်မာစစ်အစိုးရကိုဒီအမေရိကန်ပြည်ထောင်စုကဘာဝေးနိုင်ငံတကာလူအဖွဲ့အစည်းကြီးကတောင်းဆိုကြတယ်တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့လိုက်ရောဖို့ဟိုပြင်းပြင်းထန်ထန်တောင်းဆိုဖို့သွားတာပါဗျဒါဒီရချက်ကဒီလိုပါပဲအထူးသဖြင့်ကျွန်တော်တို့ပြောထားသလိုပဲဒီပြီးခဲ့တဲ့နိုဝင်ဘာ21ရက်နေ့ကကုလသမဂ္ဂအထူးညှိနှိုင်းလာတာမှာမြန်မာနိုင်ငံဆိုင်ရာအပြစ်ချက်မှာကိုပဲမြန်မာနိုင်ငံတို့မှာဖြစ်ပေါ်နေတဲ့လက်ရှိတက်ကအကြမ်းဖက်မှုနဲ့လူ့အခွင့်အရေးချိုးမှုတွေနဲ့ပတ်သက်ပြီးတန်းကရက်ဖို့စစ်မှန်တဲ့ဒီမိုကရေစီစနစ်တစ်ချက်ကိုတည်ဆောက်ဖို့နောက်ကြောပြန်မလဲတဲ့အဖြစ်အပျက်တွေကိုတည်ဆောက်ဖို့ဆိုပြီးတော့ဟိုတိုက်တိုးတောင်းဆိုရတာရှိပါတယ်ဆိုတော့အခု Secretary Clinton ကလည်းဒီကုလသမဂ္ဂအထွေညီလာခံဆုံးဖြတ်ချက်တွေကိုမြန်မာအစိုးရလိုင်းနာအကောင့်တွေကိုတောင်းဆိုမှာပါ
ဟုတ်ကဲ့ဒီနောက်ဆုံးမေးခွန်းတစ်ခုမေးပြချင်အမေရိကန်နိုင်ငံသားဝန်ကြီးလာမဲ့ကိစ္စနဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဥက္ကဋ္ဌဥရွှေမန်းကနေပြီးတော့ပြောဆိုတာရှိပါတယ်ပုံမှန်ဆက်ဆံရေးမျိုးပြန်ပြီးတော့လိုချင်ပါတယ်ဆိုပြီးတော့ပြောတာရှိပါတယ
်
အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုသုံးသပ်နေကြတဲ့အထဲတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပုံမှန်ဆက်ဆံရေးပြန်လုပ်တော့မယ်တန်အမှတ်ကြီးထားတော့မယ်နောက်တစ်ခုဟာနိုင်ငံသားဝင်ကြီးပြန်သွားပြီးရင်တော့ဆန်ရှင်တွေ lift လုပ်တော့မယ်ဆန်ရှင်တွေရုပ်သိမ်းပေးတော့မယ်ပေါ့နော်ဒီအမေရိကန်ကွန်မတီတွေလည်းဝင်ဖို့ရှိနေတဲ့ဆိုတဲ့သတင်းမျိုးတွေထွက်တာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဥအောင်နဲ့ပါဝင်ဒီအဖွဲ့အစည်းတွေကဘာတွေသိရှိထားတယ်ဖြစ်နိုင်တယ်မဖြစ်နိုင်ဘူးဘယ်လိုသဘောထားရှိပါလဲ
ဟိုမြန်မာစိုးရတရုတ်အစိုးရကိုမိခိုအားထားပြီးတော့အထူးကြံနေခဲ့တဲ့ကာလမှာခုဆိုရှင်တရုတ်စိုးရနဲ့လက်တစုံတရာအကန့်အသတ်တစ်ခုမှထားပြီးတော့ဒီအမေရိကန်ဘာဝေးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြည်လည်းကိုစူးစမ်းတာကောင်းပါတယ်။ကောသို့တော်လည်းအမေရိကန်နဲ့ဆက်ဆံရေးပြည်လည်းဘူးဆိုတာကအခုနိုင်ငံရေးဝန်ကြီးကလင်နဲ့ခီးစဉ်ကိုဝန်တာရကြိုးစားလို့လောက်နေမလုံလောက်ဘူးလေ။မြန်မာအစိုးရကတကယ်ကြတော့နိုင်ငံတကာအစိုးရနဲ့ပြည်လည်းဘူးဆိုတယ်မြန်မာပြည်သူပြည်သားနဲ့ပြည်လည်းဘူးအထူးကကြတာ။မြန်မာနိုင်ငံတွင်းမှာအခြေအနေတွေတိုးတက်ကောင်းမွန်ပြီဆိုလို့ရှိရင်မြန်မာနိုင်ငံအစိုးရအနေနဲ့ဘယ်နိုင်ငံကမှဟိုအောက်ကနေပြီးဆက်ဆံကြရလည်းမလိုဘူး။ဟိုမျက်နှာချိုးတွေးကြရလည်းမလိုဘူးဗျာ။အဲဒီတော့ကြလည်းအမေရိကန်အစိုးရကဒီတောင်းဆိုတာတဲ့ဆိုအချက်လက်တွေရှိပါတယ်ခုနကကျွန်တော်ပြောခဲ့တဲ့အချက်လက်တွေပါပဲနိုင်ငံရေးကျန်းသာလက်မြောက်ရေးအစားလို့အားလုံးပါဝင်တဲ့အမျှတတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေနောက်ဒီတိုင်းရင်းသားလူမျိုးစုအခွင့်အရေးတွေကိုအမှတ်ခံချက်ပေးတဲ့နိုင်ငံရေးဖြစ်စဉ်တရားပေါ်ပေါ်လာဖို့ဒါအပြင်အမေရိကန်စုကတတ်မှတ်ထားတဲ့ဟိုတောင်းဆိုချက်တွေပါပဲဒီဟာကြီးပြည်လည်းမဲ့ဆိုလို့ရှိရင်ပြင်အမေရိကန်စွန့်နေမြန်မာစုကနေကြဆက်ဆံရပုံရိပ်ပုံရိပ်ကောင်းမွန်လာမှာ